2022ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်နှောက်တဲ့ကိစ္စစုံစမ်းစစ်ဆေးမှုဖြစ်လာအောင်လုပ်ခဲ့တဲ့လူတွေနဲ့အပြင်းထန်ဝေဖန်ကြောဆိုသူတွေကိုပြန်ပြီးစုံစမ်းစစ်မယ်လို့သမ္မတဒေါ်နယ်ထရန့်နဲ့ Republican လွှတ်တော်အမတ်တွေကတနင်္လာနေ့မှာအခိုင်အမာပြောထားကြပါတယ်။တိတ်ကိုဆိုးရွားလို့နဲ့ကိစ္စကြီးနိုင်ငံတော်ကိုတစ္ဆာဖောက်ပြန်ရာကြားရှိတဲ့လူရက်တွေကိုကျူးလွန်ခဲ့ကြသူတွေအများကြီးရှိနေပါတယ်လို့ဘယ်သူနာမည်မှအတိအကျမပါဘဲသမ္မတထရန့်ကပြောပါတယ်။အဲဒီလူတွေကိုဒေတာပေါ့စုံစမ်းစစ်ဆေးမယ်လို့လည်းဆိုပါတယ်။ရုရှားဝင်နောက်တဲ့ကိစ္စအစွန်းစစ်စီနေတဲ့ကာလအတွင်းဒီမိုကရက်အတော်များများကသမ္မတထရန့်ရဲ့အတွင်းစီးရဲကလူတွေဟာရုရှားနဲ့ပေါင်းလို့ခဲ့ကြတယ်။သမ္မတဟာလည်းနောက်ပိုင်းမှာတရားရေးဘက်ကိုဝင်ဆွတ်ဖက်ခဲ့တယ်လို့သူတို့ယုံကြည်တယ်ဆိုတာထပ်ထပ်လည်းလည်းပြောထားဥပါတယ်။ဒီပေါ်မှာအင်ဂျီရောပြောခွင့်ရဆာရဆန်ဒါစ်ကဘယ်တော့မှမဖြစ်ဘူးတဲ့ရာဇဝမှုနဲ့ပတ်သက်လို့ဝင်ပြီးဆွတ်ဖက်ဖို့ဆိုတာထင်လွန်းလာပါတယ်။ဒီမိုကရက်တွေလေဘရယ်သတင်းဌာနကြီးအနေနဲ့သမ္မတနဲ့အမေရိကန်လူထုကိုတောင်းပန်ရမယ်တာဝန်ရှိပါတယ်။တနည်းလုံးလုံးအချိန်ကြီးအလတ်တလုပ်ပြခဲ့ကြပြီးလူတွေရဲ့ညစ်တူဘဝအပေါ်တည်အောင်မှုရှိတဲ့ကိစ္စတွေကိုမလုပ်ရဘဲလမ်းလွဲအောင်အကြီးအကျယ်နှောက်ယှက်ခဲ့ကြတယ်လို့ဂျော်ဂန်ဆန်ဒါစ်ကပြောပါတယ်